ဒီနိုင်ငံရေးစွန့်နှင့်မှုပေါင်းပြင်ဆင်သုံးသပ်တဲ့အစည်းအဝေးရဲ့တတိယနေ့အထိဘာတွေများအဓိကထားစွန့်နှင့်ဖြစ်လဲခင်ဗျာ
။အဓိကတော့ကျွန်တော်ဒီတတိယပင်လုံအပါဝင်ပေါ့လေ။ကျန်တဲ့နိုင်ငံရေးစွန့်နှုတ်ခွဲတွေကိုဆက်ပြီးတော့အဆင်ပြေပြေစတော်မှုကျင်းပနိုင်ရေးအတွက်ကိုအဲ့ဒါအဓိကထားပြီးတော့ကျွန်တော်ကျင်းပတာဖြစ်ပါတယ်။အဲ့တော့ဒီလာမယ့်တတိယပင်လုံပါဝင်နိုင်ငံရေးစွန့်နှုတ်ခွဲအဆင်ပြေကိုကျင်းပနိုင်ဖို့အတွက်ကိုကျွန်တော်မူပေါင်းပေါ့။နိုင်ငံရေးစွန့်နှုတ်မှုဆိုင်ရာမူပေါင်းတွေကိုအဓိကကျွန်တော်တို့ဒါကိုဆွေးနွေးကြပါ။နောက်ပြီးတော့မှအကောင့်တွေပေါ်တဲ့ရန်တရားထဲမှာပါဝင်တဲ့ဒီကော်မတီတွေဖွဲ့စည်းရဲ့လုံပိုင်권တွေပတ်သက်တဲ့လုပ်ငန်းလိုက်ညွှန်တွေအဲ့ဒါအဓိကထားပြီးကျွန်တော်တို့ဆွေးနွေးညှိနှိုင်းကြတာ
။ဒီကရလာတဲ့အချက်တွေကိုဘယ်လိုများဆက်ပြီးတော့ဆွေးနွေးဆွေးမြတ်သွားဖို့ရှိလဲခင်ဗျာ
။ဆွေးနွေးရရှိတဲ့ဒီနိုင်ငံရေးမူပေါင်းဆွေးနွေးမှုဆိုင်ရာမူပေါင်းရဲ့လုပ်ငန်းလိုက်ညွှန်ရဲ့ကိုအချို့သောအချက်တွေကတော့ကျွန်တော်တို့အပြည့်အစုံကျွန်တော်တို့အကြမ်းမှာဆွေးနွေးပြီးတော့မှအတည်ပြုလို့ရတယ်။အချို့သောအချက်တွေကတော့ကျွန်တော်တို့အနည်းငယ်ပေါ့လေအချို့သောအချက်နည်းငယ်ကတော့ကျွန်တော်တို့ပြန်ပြီးတော့မှမိမိတို့သက်ဆိုင်ရာအလိုက်ပြန်ပြီးတော့မှပြန်ဆွေးနွေးကြမှာလေးရှိတယ်။အဲ့ဒါဒီအကုန်လုံးကတော့ကျွန်တော်တို့လာမယ့်ပြည်တော်စုညီညီဆွေးနွေးပူတက်ကော်မတီ UPTGC ရဲ့အစည်းအဝေးမှာကျွန်တော်တို့ဒါကိုတင်ဖို့ရှိပါတယ် UPTGC အစည်းအဝေးကလည်းကျွန်တော်တို့အခုဒီလ24ရက်နေ့မှာလုပ်မှာဒီလုပ်ငန်းလမ်းညွှန်တွေမူပေါင်းတွေအတည်ပြုမှာဖြစ်ပါတယ
်အခုလိုနိုင်ငံရေးဆွေးနွေးမှုမူပေါင်းနဲ့ပတ်သက်ပြီးတော့ပြန်လည်သုံးသပ်တဲ့အစည်းအဝေးတွေလုပ်တာကပြီးခဲ့တဲ့22ရက်စုဒုတိယကြိမ်ပြင်လုံညီလာခံမှာအဆင်မပြေမှုတွေရှိလို့ဆိုပြီးမှပြောကြပါတယ်ခင်ဗျာဘယ်လိုမျိုးပုံမကောင်းမွန်အောင်လှုပ်ဆောင်သွားဖို့ရှိလဲခင်ဗျာ
အဓိကအချက်အနေနဲ့ကတော့ကျွန်တော်တို့ဒီဒုတိယပင်လုံစည်းဝေးမှာကအချို့ကိစ္စရပ်တွေမှာကျွန်တော်အခြေယူတာတွေနည်းခဲ့တယ်။အခြေယူတာနည်းခဲ့တာနဲ့ပြန်ကျွန်တော်တို့အချို့သောကိစ္စရပ်တွေမှာအပြည့်လဲနှိမ့်နိုင်ဆွေးနွေးနိုင်မှုတွေမှာတော့ဒါကျွန်တော်တို့အားနည်းမှုတွေရှိခဲ့တယ်။ဒီအားနည်းချက်တွေကိုကျွန်တော်ပြန်ပြီးတော့ဒါသုံးသပ်ပါတယ်။နောက်တစ်ခုကတော့ကျွန်တော်တို့တိုင်းပြည်မှာက290အတွင်းမှာတကယ်နိုင်ငံရေးဆွေးနွေးပွဲဆိုလို့အခုမှကျွန်တော်တို့ကဒါဆွေးနွေးနိုင်ကြတာဖြစ်ပါတယ်။ပြီးတော့မှအခုကျွန်တော်တို့အားလုံးရဲ့ဒီသဘောထားအမြင်တွေရလဲတူကြတာကတော့ကျွန်တော်တို့တွေကပထမဆုံးအတွေ့အကြုံလုံးမှာကျွန်တော်အားနည်းချက်တွေဒါရှိတယ်။နောက်တစ်ခုကပါလဲဆိုရင်ကျွန်တော်အချိန်ယူဖို့လိုအပ်တယ်။ပြီးရင်အခြေလည်းညှိနှိုင်းဆွေးနွေးမှုအခြေခံပဲဒီအပေါ်မှာကျွန်တော်တို့ဆွေးနွေးနေကြတာဖြစ်ပါတယ
်။ပြီးခဲ့တဲ့ဒုတိယကြိမ်မြောက်22ရက်စုပြည်လုံးညီလာခံမှာရရှိလာတဲ့အချက်38ချက်နဲ့ပတ်သက်ပြီးတော့မကြည်လည်ဘူးဆိုပြီးမှနိုင်ငံရေးပါတီတချို့ရဲ့အတန်းတွေကိုလည်းကျွန်တော်ကြားရပါတယ်ခင်ဗျာ။ဒီချက်တွေနဲ့ပတ်သက်ပြီးတော့ပြန်လည်ညှိနှိုင်းဖို့များရှိလားခင်ဗျာ
38ချက်ကတော့ဒါကျွန်တော်တို့ပြည်ထောင်စုသဘောတူစာချုပ်ရဲ့အစိတ်ပိုင်း1အနေနဲ့ဒါကျွန်တော်တို့ညီလာခံမှာအတည်ပြုခဲ့ပြီးဖြစ်ပါတယ
်။
အကြောင်းမလို့ဒါတွေကကျွန်တော်ပြန်ပြီးတော့ပြင်ဆင်ဖို့မရှိပါဘူး။လွှတ်တော်ကိုတင်သွင်းပြီးတော့အတည်ပြုချက်ရယူတာမျိုးပဲဒါပဲဆက်ပြီးလုပ်အောင်မှာဖြစ်ပါတယ်။မိမိတို့သက်ဆိုင်ရာအစုအဖွဲ့လိုက်မှာဝေဖန်မှုဆွေးနွေးမှုတွေတည်တည်ရတော့ရှိမှာဖြစ်ပါတယ်။သို့တော်လည်းပဲဒါကတော့ကျွန်တော်တို့ဟာအတည်ပြုစာပြီးသားဖြစ်တယ်။ဒါဆက်ပြီးတော့သူ့လုပ်ငန်းစဉ်တိုင်းဖတ်တော်မှာဖြစ်ပါတယ
်။ဒီလာမယ့်22ရက်စုပြည်လုံးညီလာခံကိုနောက်လာမယ့်နှစ်အတွင်းမှာပဲကျင်းပတဲ့ဆိုရင်မှဒီလက်မှတ်ထိုးထားတဲ့အပြည့်ရလက်မှတ်ထိုးထားတဲ့အဖွဲ့ရှစ်ဖွဲ့ရနေပြီးတော့သဘောထားရှိရလို့ကြားရပါတယ်ခင်ဗျာ။ဘယ်ချိန်တော့မှပြည်လို့တင်တယ်လို့များတင်ပြဆွေးနွေးဖို့ရှိလဲခင်ဗျာ
။အခု PPSD ပေါ့လေ။ PPSD ငင်းငယ်လုပ်ငန်းစဉ်ဦးဆောင်အဖွဲ့ရဲ့သဘောထားလို့ကတော့လာမယ့်ဒီပြည်တော်စုတွေဝန်ကျင်လိုမျိုးမှာပို့ပြီးတော့မှကျင်းပရင်အဆင်ပြေမလားပေါ့လေ။ဒီကြားထဲမှာလည်းကျွန်တော်တို့မကျင်းပသေးတဲ့လူသားချင်းဒီမျိုးလိုက်လူသားချင်းနိုင်ငံရေးဆွေးနွေးပွဲကြီးကျင်းပနိုင်ရေပေါ့ကျွန်တော်တို့ရှမ်းတို့ရခိုင်တို့လူသားချင်းနိုင်ငံရေးဆွေးနွေးပွဲကျင်းပနိုင်ရေကိုလည်းပဲအဆင်ပြေပြေဆောင်ရွက်နိုင်အောင်အဲ့လိုသဘောထားပဲရှိပါတယ်
ဟုတ်ကဲ့ခင်ဗျာဦးခွန်မြင့်ထွန်းကို RFA ကျေးဇူးတင်ပါတယ်ခင်ဗျာ